ရင်းမြစ်နိုင်ငံဟူတူသဘုံတွေထိန်းချုပ်ထားတဲ့နေရာကနေပစ်ခတ်ခဲ့တဲ့ဒါဇင်နဲ့ချီတဲ့ drone တွေကိုပင်လယ်နီထဲမှာအမေရိကန်ဖြတ်သိမ်းဘောကနေပစ်ချနိုင်ခဲ့တယ်လို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကစနေနေ့ကထုတ်ပြန်ပါတယ် drone 14စင်းကိုပစ်ချနိုင်ခဲ့ပြီးပင်လယ်နီထဲကသင်္ဘောတွေကိုထိခိုက်ပျက်စီးတာမရှိဘူးလို့ဆိုပါတယ်အီရန်ကြောထောက်နှက်ခံပေးထားတဲ့ယေမင်နိုင်ငံကဟူတူသဘုံတွေဟာအစ္စရေးဟာမတ်ပဋိပက္ခစတင်ချိန်ကတည်းကစလို့အစ္စရေးကိုဒရုန်းတွေမစ်ဆိုင်းတွေနဲ့ပစ်ခတ်တိုက်ခိုက်နေခဲ့ပါတယ်။တစ်ချိန်တည်းမှာပဲပင်လယ်နီအတွင်းကုန်တင်သင်္ဘောတွေကိုရည်ရွယ်ပစ်ခတ်တဲ့ဒရုန်းစင်းကိုစနေနေ့ကဗြိတိသျှစစ်သင်္ဘောတစ်စင်းကလည်းပစ်ချနိုင်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးဟာမတ်စစ်ဖြစ်နေစဉ်အတွင်းကမ္ဘာအဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ပင်လယ်နီအတွင်းဖြတ်သန်းသွားတဲ့ကုန်တင်သင်္ဘောတွေကိုယေမင်နိုင်ငံဟူတူသဘုံတွေကတိုးမြင့်တိုက်ခိုက်လာနေတာပါအဓိကကတော့အစ္စရေးနဲ့ပတ်သက်တဲ့သင်္ဘောတွေကိုတိုက်ခိုက်တဲ့ဆိုပေမဲ့လည်းနော်ဝေး၊လိုင်ဘေးရီးယား၊ဂျာမန်စတဲ့နိုင်ငံကသင်္ဘောတွေကိုလည်းတိုက်ခိုက်ခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံအခြေစိုက်ကမ္ဘာအကြီးဆုံးရေကြောင်းကုန်စည်ပို့ဆောင်ရေးကုမ္ပဏီကြီးဖြစ်တဲ့ MSC ကုမ္ပဏီကတော့သူတို့ရဲ့သင်္ဘောတွေကိုတိုက်ခိုက်ခံရပြီးနောက်စုရဲ့ဒူးမြောင်းကိုဖြတ်ပြီးသင်္ဘောတွေမသွားတော့ဘူးလို့စနေနေ့ကကြေညာပါတယ်သို့တူဂျာမနီအခြေစိုက်မိုင်ယက်စ်ကုမ္ပဏီကလည်းတောက်ကြနေတော့ကအကျညာခဲ့ပါတယ်